မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပခဲ့တာတွေအယက်သားအစိုးရအသည့်ပေါ်ပေါက်လာတာတွေကိုကြည့်ပြီးနိုင်ငံရေးမှာတိုးတက်မှုတွေရှိနေပြီလို့မပြောနိုင်သေးကြောင်းမြန်မာအရေးကျွမ်းကျင်သူပမခမိုက်ကယ်ဂရင်းကကလင်းလာနေကဝါရှင်တန်မြို့တော်ဂျွန်ဟော့ပကင်းစ်တက္ကသိုလ်နိုင်ငံတကာအထူးပြုလေ့လာရေးဌာနမှာပြောကြားလိုက်တာပ
ါ Evidence is not there yet over 2000 political prisoners still in jail the activities of the parliament
နိုင်ငံရေးအရတိုးတက်မှုတွေရှိနေပြီလို့လက်စုပ်လက်ကင်ပြလို့ရတဲ့အထောက်အထားမရှိသေးပါဘူးနိုင်ငံရေးအကျဉ်းသား1200ကျော်ထောင်ထဲမှာရှိနေတုန်းမှာလွှတ်တော်ရဲ့ဆောင်ရွက်ချက်တွေကိုကြည့်ရင်လေထိမ့်ချုပ်ကန့်သက်ခံရသလိုတိုင်းရင်းသားတွေနဲ့ပဋိပက္ခတွေကဆက်လက်ကြီးထွားလာနေပါတယ်လို့မစ္စတာဂရင်းပြောသွားတာပါဒီနေရာမှာရွေးကောက်ပွဲနောက်ပိုင်းပေါ်ပေါက်လာခဲ့တဲ့အလားအလာအကောင်းဆုံးလို့ဆိုရမယ့်အပြောင်းလဲတစ်ခုကတော့ဒေါ်အောင်ဆန်းစုကြည်လွတ်မြောက်လာပြီးပြည်သူတွေနဲ့ထိတွေ့နိုင်မှုပါပဲလို့သူကပြောပါတယ်ဆက်လက်ပြီ
း There is change if there is political change it's going to be long term If we want to support political change it's going to end up being a long
နိုင်ငံရေးမှာအပြောင်းလဲတစ်ခုတော့ရှိခဲ့ပါတယ်ရေရှည်အတွက်ရင်းနှီးမြှုပ်နှံရမယ်ပြောင်းလဲမှုမျိုးပါဒီလိုရေရှည်အတွက်ပြောင်းလဲမှုမျိုးကိုအားပေးမိမယ်ဆိုရင်များမကြခင်ကာလမှာပဲပိုးပြီးတော့ဆိုးဝါးလာနေတဲ့လူခွင့်ချုပ်ပေါက်မှုတွေအပါအဝင်ပြဿနာပေါင်းများစွာနဲ့ရင်ဆိုင်ရနိုင်မယ်ဆိုတဲ့အချက်ကိုအလေးထားဆင်ခြင်ရမှာဖြစ်တဲ့အတွက်ရေရှည်ကိုကြည့်ပြီးပြည်ထောင်ခတ်မှုကိုရုတ်သိမ်းပေးဖို့ဆိုတဲ့ကိစ္စဟာအမေရိကန်အစိုးရအတွက်တကယ်ကိုမလွယ်ကူပါဘူ
း So we don't have the conditions the political or diplomatic conditions that would warrant lifting sanctions also we should look at sanctions but
ဒါကြောင့်နိုင်ငံရေးတန်တမာရေးတို့အရာအမေရိကန်အနေနဲ့ပြည်ထောင်ခတ်မှုကိုရုတ်သိမ်းဖို့အခြေအနေမရှိသေးပါဘူးဒါပေမဲ့ပြည်ထောင်ခတ်မှုကိုရောပြည်ထောင်ခတ်မှုရဲ့ထိရောက်မှုကိုပါအလေးထားကြည့်ရပါလိမ့်မယ်မြန်မာအစိုးရလက်ထက်မှာနိုင်ငံခြားအရာငွေအမေရိကန်ဒေါ်လာ 3.8 ဘီလီယံရှိနေတဲ့အချက်ကိုကြည့်မယ်ဆိုရင်ပြည်ထောင်ခတ်မှုဟာအမေရိကန်အစိုးရအတွက်လုံးဝအားထားစရာထိရောက်တဲ့လက်နက်တစ်ခုမဟုတ်သေးသလိုမြန်မာပြည်သူတွေဆင်းရဲကြက်တဲမှုရဲ့အကြောင်းရင်းကလည်းမဟုတ်ပါဘူးဒီတော့ကမြန်မာကြောက်မြက်တင်သွင်းမှုပိတ်ပင်ရေးဂျေဥပဒေဗန်နာရေးဝန်ကြီးဌာနကချမှတ်ထားတဲ့ပိတ်ဆို့ပြည်ထောင်ခတ်မှုတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်ကင်တွယ်ရေးပါဝင်တခြားနိုင်ငံတွေနဲ့ပူးပေါင်းပြီးပို့ပြီးတော့ထိရောက်မဲ့နည်းလမ်းတွေရှာဖွေအသုံးပြုရပါလိမ့်မယ်အသေးခံအမဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အနေနဲ့ဒီတာဝန်တွေကိုရယူဆောင်ရွက်ဖို့လိုပါလိမ့်မယ်။ဒါ့အပြင်အပြောင်းလဲအတွက်အရေးကြီးဆုံးအချက်တစ်ခုကတော့
The leverage that we really have for change inside Burma is Daw Aung San Suu Kyi and the degree to which
ဒီတွေမှာအပြောင်းလဲတွေဖြစ်ပေါ်လာဖို့စွမ်းဆောင်နိုင်သူဟာ Daw Aung San Suu Kyi ပဲဖြစ်ပါတယ်။သူမဟာနိုင်ငံရေးမှာအခန့်ကဏ္ဍချက်ထွန်နိုင်မှုနဲ့ပြည်ဆောင်ဆွေးနွေးရေးပေါ်ပေါက်လာအောင်ဆောင်ရွက်နိုင်မဲ့ပုဂ္ဂိုလ်ဖြစ်တာကြောင့်ပြစ်ဒဏ်ခတ်မှုကိစ္စအပါအဝင်အရာရာကိုဒီအချက်ပေါ်မှာပဲမူတည်ပြီးဆုံးဖြတ်ဆောင်ရွက်ရမှာဖြစ်ပါတယ်လို့မစ္စတာဂရင်းပြောသွားတာပါမြမအရေးကျွမ်းကျင်သူဂျော့ချ်တောင်းတက်ကတူကပမခမိုက်ကယ်ဂရင်းဟာအရင်သမ္မတဂျော့ချ်ဒဗျူဘွတ်လက်ထက်ကမြမနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အဖြစ်ရထားခံခဲ့ရသူဖြစ်ပါတယ်လွတ်တော်ရဲ့အတီးပြည့်ချက်ရယူဖို့စောင့်ဆိုင်းနေတော့သမ္မတဘွတ်နဲ့သမ္မတအိုဘားမားအုပ်ချုပ်ရေးအပြောင်းလဲမှာသူ့ကိုတရားဝင်မခန့်အပ်ဖြစ်ခဲ့ပါဘူးအခုမြန်မာနိုင်ငံဆိုင်ရာအထူးကုလေလောင်းအဖြစ်သမ္မတအိုဘားမားအဆိုပြုထားတဲ့ဒုလက်ထောက်ကာကွယ်ရေးဝန်ကြီးဒက်ရက်မစ်ချယ်နဲ့ပါမခ်ဂရင်းတို့ဟာမြန်မာအရေးကျွမ်းကျင်သူတွေအဖြစ်2009ခုနှစ်နိုဝင်ဘာလကထုတ်ဝေတဲ့နာမည်ကျော် Foreign Affairs နိုင်ငံခြားရေးမဂ္ဂဇင်းမှာအာရှရဲ့အမေရိကန်ပြည်ထောင်နိုင်ငံခေါင်းစဉ်နဲ့မြန်မာနိုင်ငံအကြောင်းစောင်းမတစ်ပုဒ်ပူးတွဲရေးသားခဲ့မှုပါတယ်ခင်ဗျာ